ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အနေနဲ့လက်ရှိမြန်မာနိုင်ငံမှာရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားနေမှုကိုအရေးပေါ်အခြေအနေဖြစ်မှတ်မှတ်တဲ့အကြောင်းပြည်သူ့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူကပြောပါတယ် H1N1 ဖြစ်ပွားမှုကြောင့်လေစိမ့်နဲ့စိတ်ကန်းအဝင်ထွက်တွေမှာဗိုင်းရပ်စ်ကိုကူးစက်ခံရသူရှိမရှိစစ်ဆေးနေပြီးနိုင်ငံရခြားသွားတဲ့မြန်မာနိုင်ငံသားတွေကိုတားဆီးခံရတာမျိုးလည်းအခုချိန်ထိတော့မရှိသေးဘူးလို့ဆိုပါတယ်။သတင်းအကြေဆုံးကတော့ VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကစုံစမ်းတင်ပြထားပါရရှင်။
အခုဇူလိုင်လ28ရက်နေ့အထိရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားသူ35ဦးရှိပြီး H1N1 ကြောင့်သေဆုံးသူ6ဦးရှိသွားပါပြီ။လက်ရှိမြန်မာပြည်မှာရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားနေမှုဟာကမ္ဘာအနှံ့ကိုကူးစက်ပြန့်နှံ့နေတဲ့အခြေအနေမဟုတ်သေးတာမို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအရေးပေါ်အခြေအနေမသတ်မှတ်ဘူးလို့ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကပြောပါတယ်။
ဟုတ်ဆိုရတယ်ဒါကိုတို့ကဟိုကျွန်တော်တို့နိုင်ငံကိုဒါကိုအရေးပေါ်ရှင်တွေကမတတ်မှတ်ဘူးအိန္ဒိယနိုင်ငံကလည်းပြီးခဲ့တဲ့6ရက်လို့ပြီးခဲ့တဲ့ဂျပန်က6ရက်လောက်ဖြစ်တဲ့စုံမှုရဲ့များတယ်ကိုယ့်ထင်များတာပေါ့အများကြီးပေါ့နော်အဲ့တော့ဒီအဲ့ဒါမျိုးဆိုတော့ तू က post pandemic ပေါ့နောက်ပိုင်းက post pandemic period ဖြစ်ဖြစ်တယ်ဟောကိုနောက်ပိုင်း post pandemic ဆိုတော့ तू ကကာယကဟိုပေါ့ pandemic မဟုတ်တဲ့အတွက်အရေးပေါ်ဘယ်ပဲ emergency လို့မတတ်မှတ်ဘူးခင်ဗျမတတ်မှတ်ဘူးတပည့်ရှင်ကခံပြီးကိုယ်လည်းသူပင်ကြောဆိုတော့ပြောတော့ तू ကအဲ့လိုတော့ဖို့ရတော့မရှိပါဘူး။ဘာလို့ဒီမှာဒါစားနေနေမှာလည်းဖြစ်တယ်။ဘာလို့ကြောင့်သူကဒီ operation နဲ့တက်မှတ်ထားပါလေ။ဘောလုံးအဲ့လိုနေမတက်မှတ်သေးဘူး။မတက်မှတ်ပါဘူးလို့ပြောပါရစေ
။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အနေနဲ့ရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားမှုနဲ့ပတ်သက်ပြီးကျန်းမာရေးဝန်ကြီးဌာနကိုဆေးနဲ့စက်ပစ္စည်းတွေ၊ကာကွယ်ဆေးနဲ့ N95 နှာခေါင်းဆေးတွေထောက်ပံ့ပေးသွားဖို့လည်းရှိနေပါတယ်။အခုလက်ရှိ H1N1 virus ကိုကူးစက်ခံထားရတဲ့လူနာတွေကိုချင်းပြည်နယ်၊ပဲခူးတိုင်း၊အေရဝတီတိုင်းနဲ့ရန်ကုန်တိုင်းဒေသကြီးတို့မှာတွေ့ရှိထားတာဖြစ်ပြီးဒီကနေ့ဇူလိုင်လ28ရက်နေ့မှာရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားသူ9ဦးထပ်တွေ့ထားတာပါ H1N1 ဖြစ်ပွားနေတာကြောင့်နေဆက်အဝင်အထွက်၊လေဆိပ်နဲ့စိတ်ကန်းအဝင်အထွက်တွေမှာလည်းပုံမှန်ထက်ပိုပြီးစစ်ဆေးမှုတွေလှုပ်ဆောင်နေတာရှိပြီးနိုင်ငံရခြားသွားရောက်တဲ့မြန်မာနိုင်ငံသားတွေကိုအခြားနိုင်ငံတကာလေဆိပ်တွေမှာတားမြစ်ခံရတာမျိုးလည်းလောလောဆယ်အထိတော့မရှိသေးဘူးလို့ဒေါက်တာတန်းထွန်းအောင်ကပြောပါတယ်
။ကျွန်တော်ဒီကူးစက်ရောတစ်ဖက်ခံတာကအဲဒီလက်ဆောင်ဝင်ပေါက်ဆက်ပေါက်တွေ၊လေဆိပ်ပေါက်ဆက်ပေါက်တွေ၊ရေစုပေါက်ဆက်တွေဒီလိုကျမခဏရှိရည်။အဲ့မှာဝင်လို့ရှိတယ်။အဲ့ဝင်လာတဲ့ဆစ်ဆေးနေပါတော့။အခြားအတိုင်းပါလေ။ဒါကဘုတ်မတင်လာလို့ဆစ်ဆေးပါတယ်အလုပ်နေပါတယ်ခင်ဗျ။အခုလောကျတော့မကြားပါဘူးခင်ဗျအခုလောကျတော့မကြားပါဘူးကျွန်တော်လည်းကမ္ဘာ့ကျန်းမာရေးအဖွဲ့တောင်းကြားရတာကတို့ကလည်းဒီလိုလားလေအဲ့ဒီဟာတော့မရှိအောင်ကျွန်တော်တို့ကူညီပြီးတော့ဆွေးရှင်းပြပါတယ်ဟုတ်ကဲ့
မြန်မာနိုင်ငံမှာ H1N1 ဖြစ်ပွားနေမှုကြောင့်ဒီတိန်နိုင်ငံသားကြီးဌာနကတော့သူ့နိုင်ငံသားတွေမြန်မာနိုင်ငံကိုတွားရောက်လည်ပတ်တဲ့အခါသတိထားတွားလာကြဖို့နှိုးဆော်ထားတာလည်းရှိပါတယ်လက်ရှိလေဆိပ်နဲ့စစ်ကန်အဝင်ထွက်တွေမှာကျန်းမာရေးစစ်ဆေးမှုလုပ်နေတဲ့အခြေအနေကိုစိတ်ကန်းကျန်းမာမှုဆရာဝန်ကြီးဒေါက်တာညံထက်ပင်ကအခုလိုပြောပြပါတယ
်ကျွန်တော်တို့ကတော့ဒီ H1N1 မှာမဟုတ်ပါဘူးကျွန်တော်တို့ကတော့ဒီ fever screening ကတော့ဒီ airport မှာဒီလေဆိပ်ကောစိတ်ကန်းအောင်မှာကျွန်တော်တို့ကတော့ဆောက်လုပ်နေပါတယ်အခုဒီ influencer ဖြစ်တော့လဲကျွန်တော်ဒီလုပ်နေတာလုပ်ငန်းစဉ်ကိုပဲကျွန်တော်တို့ပို့ပြီးတော့ဟိုတကယ်ဝင်လုပ်နေတာပေါ့နော်အဲဒီကြပဲသူသူကြကြဆောင်ရတာတော့ဒီနေ့မနေ့ဒီလေဆိပ်မှာ Yangon Visan လေဆိပ်မှာကျွန်တော် risk communication ပေါ့ဒီ H1N1 နဲ့ပတ်သက်ပြီးကျွန်တော်တို့အပြီးပြီးဟိုပြောဝဲတစ်ခုလုပ်ပါတယ်ဗျမင်းတို့လည်းတော့ကျွန်တော်နေရိတ်မှာတော့ဒီကားစီစဉ်တော့မရှိသေးပါဘူးကြာဟုတ်ကဲ့ဒီဒီအခုချိန်ကြီးပေါ့နော
် influenza H1N1 PDN09 virus ပိုဟာ2009ခုနှစ်မှာကမ္ဘာ့ကပ်ရောဂါအတွင်းဖြစ်ပွားခဲ့ပြီးလက်ရှိမှာတော့ရာသီတုတ်ကွေးရောဂါ seasonal flu H1N1 အနေနဲ့ဆက်လက်ပြန့်ပွားနေတာပါမြန်မာပြည်မှာ2009ခုနှစ်ကစပြီး2016ခုနှစ်အတွင်းရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားသူ450ကျော်ရှိခဲ့ပြီးအခု2018ခုနှစ်မှာမှ H1N1 နဲ့လူသေဆုံးမှုရှိကြောင်းစစ်တမ်းကောက်ယူရရှိတာလည်းဖြစ်ပါတယ်။ရာသီတုတ်ကွေးရောဂါဟာတစ်ကမ္ဘာလုံးမှာနှစ်စဉ်လူဦးရေ3,000-5,000အထိဖြစ်ပွားလိမ့်ရှိပြီးလူဦးရေ2,000+ 5,000အထိသေဆုံးနေတာလည်းဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကကြေညာထားတာပါ။ရာသီတုတ်ကွေးရောဂါ H1N1 ဟာမိုးရာသီနဲ့မိုးကုန်ဆောင်ကူကာလတွေမှာဖြစ်ပွားလိမ့်ရှိတာဖြစ်ပြီး H1N1 virus ပိုးဟာလေထဲကသစ်ဆင့်အသက်ရှူလမ်းကြောင်းထဲဝင်ရောက်ပြီးလူတဦးကနေတဦးကိုကူးစက်နိုင်တာကြောင့်ပြည်သူတွေအနေနဲ့ချောင်းဆိုးနာကျင်တဲ့အခါတစ်ခါသုံးနှာခေါင်းစီးဒါမှမဟုတ်လက်ကင်ပွားကိုအသုံးပြုတာလက်ကိုဆက်ပြာနဲ့တေးချဆေးကြောတာယူထူထက်တဲ့နေရာတွေကိုသွားလာတာကိုရှောင်တာကို့အနီးမှာတစ်စုံတစ်ယောက်တုတ်ကွေးရောဂါဖြစ်တယ်လို့တန်တရားရှိရင်ဒီစက်တဲ့ကျန်းမာရေးဌာနတွေကိုအမြန်ဆုံးဆက်သွယ်တာတွေလုပ်ဖို့ကျန်းမာရေးဝန်ကြီးဌာနကညွှန်ကြားထားတာလည်းရှိပါသေးရှင်